လေပြားနိုင်ငံမှာတိုက်ပွဲတွေအရှိန်မြင့်လာတာကိုတားဆီးနိုင်ဖို့ဆိုရင်လေပြားမှာရှိတဲ့တဲမဲအုပ်စုနှစ်ခုစလုံးကိုစီရေးထောက်ပံ့မှုတွေရပ်ဆိုင်းထားဖို့နဲ့ကုလသမဂ္ဂကချမှတ်ထားတဲ့လက်နက်ရောင်းချမှုပိတ်ပင်ရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ကမ္ဘာခေါင်းဆောင်တွေကြားတနင်္ဂနွေနေ့ကသဘောတူလိုက်ကြပါတယ်လေပြားရေးနဲ့ပတ်သက်ပြီးကုလသမဂ္ဂဥရောပသမဂ္ဂအာဖရိကသမဂ္ဂနဲ့အာရဗ်အဖွဲ့ချုပ်တို့ကထိပ်သီးခေါင်းဆောင်12ဦးတို့ဟာလေပြားမှာရေရှည်ခံမဲ့အပြည့်အဝသဘောတူညီချက်ရဖို့အခြေခံအုတ်မြစ်ချနိုင်လိမ့်မယ်ဆိုတဲ့ညွှန်လင်းချက်တွေနဲ့တနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မြို့မှာတွေ့ဆုံခဲ့ပါတယ်လက်နက်ရောင်းချမှုပိတ်ပင်ရေးကိုအားလုံးလေးစားလိုက်နာပြီးဒီလက်နက်ထိန်းချုပ်ရေးကိုအရင်ကတည်းကအခိုင်အမာလုပ်သင့်တယ်ဆိုတာအားလုံးသဘောတူခဲ့တယ်လို့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲကပြောပါတယ်လေပြားအရေးနဲ့ပတ်သက်လို့လာမဲ့ရပိုင်းအတွင်းဂျာမနီမှာကော်မတီတရက်ဖွဲ့စည်းဖို့ရှိတယ်လို့လဲကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောပါတယ်လီဗျားနိုင်ငံမှာရုရှားထောက်ခံမှုပေးထားတဲ့ဗိုလ်ချုပ်ဂျီဟောင်းဟာဖတာနဲ့တူရကီထောက်ခံမှုပေးထားတဲ့ဝန်ကြီးချုပ်ဖိုင်ယက်စ်တူဟာအဓိကပြန်ပဲ့ဖြစ်ပြီးနှစ်တန်ကြာကဆက်လို့ပိဋိပက္ခအရှိန်မြင့်တက်လာခဲ့ပါလေ